တိုက်ခိုက်မှုတွေရက်စဲဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဆူဒန်နိုင်ငံကနေနိုင်ငံသားတွေထောင်ထဲချီဘေးလွယာထွက်ခွာနေကြပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်ကတော့တိုက်ခိုက်မှုတွေရက်စဲဖို့တိုက်တွန်းထားပါတယ်
။ The fighting must stop immediately. We need an all-out effort for peace. I call on the parties to the conflict.
တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ရပါမယ်။ငြိမ်းချမ်းရေးအတွက်အပြည့်အဝကြိုးပမ်းကြဖို့လိုအပ်ပါတယ်။သက်ဆိုင်သူတွေအားလုံးကိုလည်းတိုက်တွန်းလိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်ကမနေ့တုန်းကပြောဆိုခဲ့တာပါပုံထူးနေမှာပဲဆူဒန်နိုင်ငံကနေနိုင်ငံပေါင်း50ကျော်ကနိုင်ငံခြားသား1900နီးပါးကိုဘေးလွယာကိုကယ်ဆယ်လာတဲ့သင်းမော့ဟာဆော်ဒီအာရေဗျနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်ဒါဟာမိမိတို့နိုင်ငံကနေအကြီးမားဆုံးကူညီကယ်ဆယ်ပေးလိုက်တာဖြစ်တယ်လို့ဆော်ဒီနိုင်ငံကြီးဝန်ကြီးဌာနကကြေညာပါတယ်အဲ့ဒီ sorry ကဲဆယ်ရေးတင်မောနဲ့ပင်လယ်နီကမ်းခြေရှိဂျက်ဒါမြို့ကိုရောက်ရှိလာတဲ့နိုင်ငံသားတွေကိုသူတို့ရဲ့သက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်လည်ထွက်ခွာနိုင်ဖို့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အခုလိုတင်မောနဲ့ကဲထုတ်လာကြသူတွေအထက်မှာမိမိတို့ sorry နိုင်ငံသား73ဦးနဲ့အတူအရှေ့အလယ်ပိုင်းဒေသအာဖရိက၊ဥရောပ၊အာရှနဲ့အမေရိကတိုက်တွေကပါဝင်ကြတယ်လို့ဆိုပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့ဗိုလ်ချုပ်အဗ်ဒယ်ဖတဲအယ်ဘာဟန်ကိုတစ္ဆာကန်နဲ့စစ်တပ်နဲ့ဗိုလ်ချုပ်မိုဟာမက်ဟမ်ဒန်ဒက်ကလိုကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ်တပ်ဖွဲ့ ISF တို့အကြားဒီလာအီဘီလာလေဂရဲကစတင်ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။